ငံကွာလာလမ်ပူမြို့နားမှာမြမအများစုနေထိုင်တဲ့ရပ်ကွက်တွေမှာလွန်ခဲ့တဲ့ရက်ပိုင်းတွင်ကျန်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့မြမနိုင်ငံသား900လောက်ကိုရဲကဝင်ပြီးတော့ဖမ်းဆီးသွားပါတယ်။ထိခိုက်ဒဏ်ရာရသူတွေဟာအခုဆေးရုံမှာဆေးကုသမှုခံယူနေကြရသေးဖြစ်တယ်လို့အကျန်းဖက်မှုဖြစ်တဲ့ရက်ကွက်တွေမှာမြမတွေဟာကိုယ်ရင်ကိုယ်မပြန်ရဲပဲဖြစ်နေပါတယ်။ဒီကြောင့်ပြည်စုံကိုကုစော်ဝင်းလိုင်ကဆက်တင်ပြမှာပါရှင
်။ဟုတ်ကဲ့ပါ။မလေးရှားနိုင်ငံကွာလာလမ်ပူမြို့ပြင်ကမြန်မာအများစုအလုပ်လုပ်တဲ့ဈေးတွေထဲမှာမလေးရှားရဲတွေကဒီကနေ့တွေ့သမျှမြန်မာနိုင်ငံသားတွေကိုလိုက်လံဖမ်းဆီးခဲ့တာလို့ကပ်ပုံးခုနှစ်ရဲ့သတင်းနိုင်ရေးကူညီမှုအသင်းကတာဝန်ရှိသူကိုစန်းဝင်းကပြောပါတယ
်။ဒီမနေ့ဆက်တင်လာပြီးတော့မှာကွာလာလမ်ပူကုတာရာပေါင်းဝင်ပါတယ်။ကုတာရာမြို့လည်းပေါင်းဝင်ပါတယ်။တို့ရဲကားကြီးရောက်ချလာတယ်။အခြားမြန်မာဆိုင်မျိုးအထင်ပြတ်ဖမ်းလဲစားတော့လို့မျိုးရောအာမရှိရှိမရှိဘာမှမဖြစ်ဘူးအကုန်ဖမ်းခံရတယ်။အဲ့ဒါကိုအလုံးစုံဒီရာရလို့ရှိပြပန်းခံတာ။အဲအဓိကတော်ရင်ထုတ်တာတော့ကျင်းကျင်းရဲ့စကမ္ဘာကပြည်တဲ့လူတွေအကုန်ချက်ဖမ်းနေတာ။အဲဒါပါမမင်းမင်းလေးမျိုးစစ်စစ်မျိုးလေးမျိုးလို့
လွန်ခဲ့တဲ့ရက်ပိုင်းအတွင်းဒီဒေသမှာအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားအချင်းချင်းရဲနဲ့တပ်ဖြတ်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်မလေးရှားရဲကအခုလိုလိုက်လံဖမ်းဆီးမှုတွေပြုလုပ်လာတာပါ။အဲ့ဒီဖမ်းဆီးထားတဲ့သူတွေတဲကတရားဝင်နေထိုင်ခွင့်အထောက်အထားရှိသူတွေကိုရဲကနောက်ပိုင်းမှာပြန်လည်ပေးလိုက်တာကြောင့်ဒီလူတွေကိုလူဝင်မှုကြီးကြပ်ရေးဥပဒေနဲ့ဖမ်းဆီးတဲ့သဘောတက်ရောက်နေတဲ့အကြောင်းကွာလာလမ်ပူမြို့ကမြန်မာမွတ်စလင်နိုင်ကူညီမှုအသင်းကတာဝန်ရှိသူကော်မင်းကလည်းပြောပါတယ်
ဘာမှပြည်တမ်းမှန်အကုန်လုံးဖမ်းတယ်ဘယ်လူမျိုးပါတာမခွဲတော့ဘူးအလုံးဖမ်းပြီးခေါ်သွားတယ်။တိုင်ရဲတာတန်းအထောက်အထားရှိတဲ့လူတွေကိုတော့အခုရဲ့နိုင်ငံတော်ဥပဒေရတော့အကုန်လုံးပြန်လွတ်ပေးတယ်အခု။တတိယနေ့နဲ့ပတ်သက်ပြီးတော့သူတို့ကတော့ဟိုဟာဥပဒေရထိရောက်တာရေးယူမယ်အကုန်လုံးကိုလိုက်ဖမ်းမယ်။အစိုးရတရားဝင်ကြေညာလား
။အကြမ်းဖက်ရဲနဲ့ခံခဲ့ရသူတွေကတချို့ကတော့အခုချိန်ထိဆေးရုံမှာဆေးကုသမှုခံယူနေကြရဆဲဖြစ်ပြီးတချို့လဲတွန်းစီရနေစရာမရှိတဲ့အခက်အခဲမျိုးနဲ့ရင်ဆိုင်နေကြရတာပါ။မေလ31ရက်နေ့မှာလူတစုကဓာတ်နဲ့ဝိုင်းခုတ်တက်ခံခဲ့ရပြီးဆေးရုံမှာအခုဆေးကုသမှုခံယူနေတဲ့ကိုမောင်မောင်ဆိုသူကတော့သူ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ
်။သူကအမှ3လောက်တက်လာတယ်။3လောက်တက်လာတယ်။နောက်ထပ်5လောက်ကျင်တက်လာတယ်။ကျွန်တော်တို့လာပြီးတော့သူတို့နှပင်းသူတို့နှပ်ဖတ်ပြီးတော့သူကပြန်မလှုပ်တော့တခါတော့အဝတ်ဆေးချပါတယ်။အဝတ်ဆေးချတော့ဒီပါလူမျိုးတွေကဗုဒ္ဓဘာသာလားဗုဒ္ဓဘာသာဆိုအတူကြတယ်တဲ့။ဗုဒ္ဓဘာသာဟုတ်ကွာခေချာမှာတော့ကျွန်တော်တိုင်ခဲ့ပြီးတော့ခေချာမှာလို့အဲ့ဒါခေချန်နဲ့စားပါပဲ။ဘိုးတော်ကလည်းစားပါပဲ။ခေချန်နဲ့စားပါပဲ။ကျွန်တော်လက်နှစ်ဖက်ကကောင်းတလို့နဲ့ပါတချောင်းမလေးတလေးတပေါင်းလောက်သွားလိုက်တော့။လေးတစ်ဖက်ပါသွားတော့လေးတစ်ဖက်တော့ပြည့်စီရတယ်။အာဒီကောင်လေးကဘင်္ဂါလီမြို့ကြီးနဲ့ဆရာတော့ပါလေ။ကျွန်တော်တို့ဒီရတာလက်ခံမြို့ကြီးနဲ့နှစ်ကောင်လောက်ပါလေ။ကျွန်တော်ဘယ်လိုတလို့ရတာတိုင်ယုံကဘယ်လိုလုပ်ပြီးရတိုင်ယုံကလည်းဘာမှလည်းမလုပ်ဘူး။အခုကညာယူဝင်မှုတင်ရတယ်ကျွန်တော်လည်းလာပြောနေရတာကျွန်တော်ကျွန်တော်လည်းအမနေရောမရတော့ဘူးလို့လို့ပဲနေရာမှာဖုန်းကြောင်းပဲပြရတော့တော့ကျွန်တော်ဖုန်းကြောင်းကိုကြည့်နေတော့လည်းတကယ်ကတော့အစီအစဉ်တွေကအားလုံးသိပြတယ်ဆိုရင်ကျွန်တော်တိုင်ယုံကိုတွားကြည့်မယ်မနက်ဖြန်တွားရမယ်ဆိုကြည့
်ခုကိုရမယ့်နေတဲ့မြန်မာနိုင်ငံသားအတော်များများဟာကပ်ပုံးဖုန်းတော်ကြီးကြောင်းမှာဆက်လက်ခလုံးနေကြဆဲပဲလို့လဲကပ်ပုံးကြောင်းနိုင်ဆရာတော်ဥအိမ်တကက VOE ကိုရှင်းပြပါတယ
်ကျောင်းထဲမှာအရင်တုန်းကအတိုင်း20နဲ့30ကျောင်းမှာစားတဲ့ချိန်တော့များတယ်ဖုန်းကြောင်းဆိုတော့မင်းလေးတွေလက်မခံတော့မင်းလေးတွေကနိစ္စရအိမ်ပို့ထားပါတော့။အဲစားချိန်ကျတော့ဒီနောက်ဒီကြောင်းကိုလက်စားကြ။အဲဥပဒေတော့တို့ကိုအကြံပေးတာကပြန်ဖို့အဲပြန်ကြမယ်တချို့လည်းပြန်ကြမယ်တချို့လည်းပဲဒီအရင် agent ပေါ့လေအလုံးအပ်ထားတဲ့ agent နဲ့တခြားနေရာကိုပြောင်းပြီးလုံးမယ်ပြောတယ်။အဲဒီအရင်နေရာတော့လုံးမလို့ရဲတော့မပြန်ရဲတော့ဘူးပေါ့အရင်နေရာပြဿနာဖြစ်တဲ့နေရာမွတ်စလင်များများတော့ကြတော့လေမြန်မာမွတ်စလင်
အခုဖြစ်ပျက်နေတဲ့အကြမ်းဖက်တိုက်ခတ်မှုတွေနဲ့ပတ်သက်လို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကတစုံတရာလှုပ်ဆောင်ပေးခြင်းရှိမရှိဆိုတာကိုသိရှိနိုင်ဖို့တန်ယုံကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီကနေ့တော့မလေးရှားရဲကမြန်မာနိုင်ငံသားတွေကိုလိုက်လံဖမ်းဆီးတာကလွဲလို့နောက်ထပ်အကြမ်းဖက်တိုက်ခတ်မှုတွေမရှိဘူးလို့ဒီကိစ္စကိုအနိကစောင့်ကြည့်နေသူတွေကပြောပါတယ်အကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုဖမ်းဆီးထိန်းသိမ်းထားခြင်းရှိမရှိဆိုတာကိုတော့မလေးရှားအနာပိုင်တွေကသတင်းထုတ်ပြန်ခြင်းမရှိသေးသလိုဒီအကြမ်းဖက်မှုတွေဘလို့စတင်ခဲ့တယ်ဆိုတာကိုလည်းအခုချိန်ထိအတိအကျပြောနိုင်သူမရှိသေးပါဘူးခင်ဗျာ